American Tamara Donald Trump ရဲ့ဒီကနေ့တင်းနှင်းကနေနှောင်းပိုင်းမှာဆွေးနွေးပြောဆိုမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။တမရအဖြစ် Donald Trump ချမ်းသစ်စာချိန်ဆမှုနောက်ပိုင်းခေါင်းဆောင်နှုတ်ရုပ်ရဲ့ပထမဆုံးအချိန်တယ်လီဖုန်းဆက်သွယ်ပြောဆိုမှုဖြစ်လာမှာပါ။ Israel Palestine အခြေအနေ Syria နဲ့ Iran ရဲ့ချင်းချောက်မှုတို့အပေါ်ဆွေးနွေးဖို့စီစဉ်ထားတယ်လို့ Israel ဝန်ကြီးချုပ် Netanyahu ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုထားပါတယ်။သမရထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းမှာကတည်းကအစ္စရေးကိုအခိုင်အမာထောက်ခံမှုပြောဆိုထားသလိုအငင်းပွားနေတဲ့ဂျေရုဆလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့လည်းပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအရှိဂျေရုဆလမ်တွင်အခြေချအင်အား3ခုမှာအင်အားပေါင်း960ကျော်ကိုအစ္စရေးကဆောက်လုပ်ခွင့်အတည်ပြုခဲ့ပါတယ်။အင်အားဆောက်လုပ်ခွင့်အတည်ပြုချက်တွေကိုအမေရိကန်သမ္မတဘရက်ကိုဘားမှအစိုးရတက်တန်းကုန်တဲ့အထိဆိုင်းငံ့ထားခဲ့ရတယ်လို့ဒေသန်ရဲအဆောက်အုံနဲ့စီမံကိန်းကော်မတီရဲ့အကြီးအကဲဒုတိယမြို့တော်ဝင်ကအစ္စရေးရေဒီယိုဌာနကိုပြောပါတယ်။အစ္စရေးတို့ကတိမ့်ပိုင်နေမြေတွေပေါ်မှာအခြေချအင်အားတွေတိစောက်နေတာတွေကိုအဆုံးသတ်ဖို့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးဘဲနေခဲ့တဲ့အပေါ်အစ္စရေးဝန်ကြီးချုပ်နေတန်ယာဟုစိတ်ဆိုးဒေါသထွက်ခဲ့ပါတယ်။ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးခဲ့တာကြောင့်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အရှေ့ဂျေရုဆလမ်နဲ့အနောက်ဘက်ကန်တို့ကအခြေချအင်အားတွေမှာအစ္စရေး9သိန်းကျော်နေထိုင်နေတာကိုတော့နိုင်ငံအများစုကတရားမဝင်ဘူးလို့ရှုမြင်ထားတာဖြစ်ပါတယ်။